တပ်သုံးရေပြက်လက်တဲ့ဒေသတွေမှာရေရရှိရေးအစိုးရသစ်လက်ထက်မှာရက်တရာစီမံချက်ရေးဆွဲပြီးမေလအတွင်းပြည်အောင်ဆောင်ရွက်သွားဖို့ရှိတဲ့အကြောင်းကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကပြောပါတယ်တောက်သုံးရေပြက်လက်လာတဲ့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကိုနှစ်စန်းတရက်နေ့ကစပြီးအကူအညီတောင်းနေကြတာတွေလည်းရှိနေတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်တိန်ကြီးလင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါပြင်းထန်တဲ့ El Niño ရာသီဥတုခံစားနေရတဲ့ဒီနှစ်နွေရာသီမကုန်ခင်အစိုးရတက်လက်ထက်မှာရက်တရာအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ရေရင်းတူးဖော်တာတွေရေရင်းရေကန်တွေမိုးမှန်တာတွေရေပေးဝင်မှုစနစ်ပြုပြင်တာတွေကိုအချိန်အဟုန်မြင့်ပြီးစီမံချက်နဲ့လုပ်ကိုင်သွားဖို့ရှိတယ်လို့ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စော်ကအခုလိုပြောပါတယ
်ကျွန်တော်ဒီရက်တရာစီမံချက်မှာဒီမြန်မာခံစားနဲ့ပြည့်မဲ့လိုမျိုးတွေပေါ့နော်တူတူရဲ့ရက်တရာဆိုလည်းပြီးအောင်ပေါ့ El Niño ဆိုလည်းပြီးအောင်ကျွန်တော်တို့တနိုင်ငံလုံးမှာဒီတွင်းနေကျူဖော်ခြင်း116တွင်းဒါတူတဲ့ကျွေးလင်ဆိုတာကျွန်တော်စက်ကြီးတွေနဲ့အကြိုက်ပြရတော့ဆိုတာမဟုတ်ပါဘူးဗျာဒီဒေတာမှာရှိတဲ့စက်တွေနဲ့တူတယ်ဟုတ်ဆိုတော့ဗျာဟုတ်ဒါတူ24ချင်းဆိုတွင်းကျယ်တွေလေတွင်းကျယ်တူအဲ့ဒါ386တွင်းနောက်တကဒီတွင်းရေကန်တွေမုန်းမပြင်းစင်တာတချို့ကြတော့ကျွန်တော်တို့ကဒီနေ့တမကန်တွေခန့်လာတယ်ဗျာဒီနေ့ကျွန်တော်တို့ကပြင်ထားမှာနာမည်နဲ့မိုးဆန်ဖြစ်ဒီမှာဗျာအဲရေကန်တွေပြင်လာကြည့်တယ်နောက်တကကျွန်တော်တို့ကဒီရေပေး facility တွေပေါ့အင်ဂျင်ပြင်အင်ဂျင်ပြင်မယ်ပန်းပြင်ပန်းပြင်မယ်တွင်းပြင်တွင်းပြင်မယ်စက်ပြင်စက်ပြင်မယ်ပေါ့အဲ့ဒါတွေကလုပ်ငန်းပေါင်း6-9ပြေပေါ့အခုဒီလားနေစပြီးတော့ကျွန်တော်တို့သာစီမံချက်ဆိုရရက်တရာတို့မှာမြန်မာဆန်လုပ်ဖို့စီမံထားပါလေ
။အန်နီညိုရာတီဥတုကြောင့်မုတ်တုံအဝင်နောက်ကျပြီးဇွန်လလောက်ထိပူပြင်းနိုင်တာကြောင့်ရက်တရာစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးခန့်စော်ကပြောပါရယ်။တကြံအတွင်းတောက်သုံးရေပြက်လက်တာကြောင့်တောက်သုံးရေပို့ဆောင်ပေးဖို့ရေတွင်းတူးပေးဖို့ယာယီရေလောင်ကန်းစောက်ပေးဖို့စတဲ့အကူအညီတွေပေးဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကိုလည်းဖုံးဆက်ပြီးအကူအညီတောင်းကြတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွန်းဦးကအခုလိုပြောပါတယ်
။ဟိုကမကွေးတို့မန္တလေးတို့ဟိုကရန်ကုန်မကွေးမန္တလေးပဲခူးဧရာဝတီမွန်ရခိုင်စကိုင်းရှမ်းနေပြည်တော်ပေါ့ခင်ဗျာ။မနေ့ကထိကတော့89နေရာလောက်ရှိတယ်။89နေရာဟုတ်ကဲ့။ခုလည်းတောင်းလို့မဲ့ခင်ဗျာကျွန်တော်စရင်နေရာတော့မသိမငြိမ်လေးပေါ့။
အကူအညီတောင်းခံလာသူတွေကိုတက်ဆိုင်ရာမြို့နယ်ရုံးခွဲတွေကနေတဆင့်ကွင်းစင်ကြည့်ရှုပြီးအကူအညီပေးဖို့ဆောင်ရွက်နေကြသလိုပရာဟိတအဖွဲ့အစည်းတွေတက်ဆိုင်ရာမြို့နယ်တွေကအလှရှင်တွေကလည်းတနိုင်တစ်ပိုင်းတောက်သုံးရေပို့ဆောင်ပေးနေကြတာပါကိုတိုင်လိုအပ်တဲ့နေရာတွေကိုပို့ပေးနေတဲ့ဘကိုးတိုင်းကဝမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှတန်းကလည်းသူ့ဒေသမှာရွာပေါင်း60လောက်ကရှိလို့နေတဲ့အခြေအနေကိုအခုလိုပြောပြပါတယ်
သူတို့ကတော့ရေကားမြင်တာနဲ့ရှိမျိုးလက်သားပြီးတော့တောင်းတာပဲရှင်မျိုးတို့ကလည်းဥမာရွာကြီးချိတ်တာရွာတိုင်းလည်းပြေးလို့မဖြစ်ဘူးလေကျုံတဲ့နေရာပြေးလို့မရဟိုကချိတ်ချိတ်တဲ့နေရာတကယ်အမှန်တကယ်မရှိပို့ရမယ့်နေရာရင်ပို့တာပါနည်းနည်းလေးပို့တာလေးခြံထားပြီးတော့မှအဲ့မှာဂျားတဲ့ဘုန်းကြီးဘုန်းတော်ကြီးကြောင်းတို့ကတော့အဲ့လိုရေကြီးအလှခံတဲ့ရေတော့နည်းနည်းဘဝခွဲပြေးရတာပေါ့အဲ့တဘောရှိတယ်ရွာ60လောက်လုံနေတာလေးလောလောပို့မယ်လည်းပြောရတယ်အများကြီးလုံနေတာ
ဥလတန်အပါအဝင်အခြားလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ပြန်စားတဲ့အခါသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့လည်းစီစဉ်ထားကြပါတယ်။မလကုံထီထုတ်ပြန်ထားတဲ့စည်ရင်းအရမြမတနိုင်ငံလုံးအနှံ့ကြေးရွာပေါင်း160ကျော်မှရေပြက်လက်နေခဲ့တာပါ။ကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနအနေနဲ့ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်2016ခုနှစ်နွေရာသီမှာတနိုင်ငံလုံးကကြေးရွာပေါင်း1900ကျော်မှရေပြက်လက်နိုင်မယ်လို့ခန့်မှန်းထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်း100ကျော်ကိုလည်းအသုံးပြုပြီးရေဖြန့်ဝေသွားမှာဖြစ်ပါတယ်ရှင်။